ိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့နိုင်ငံတော်များများမှအသွာအလာတွေကိုကန့်သက်လာရကကုန်သွယ်မှုတွေကိုပါထိခိုက်လာနေတဲ့အထက်မှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။အထူးသဖြင့်အိန္ဒိယတရုတ်နိုင်ငံကိုဖျက်သီးလိုစားတောက်ကုန်တွေတင်ပို့နေကြတဲ့စိုက်ပျိုးရေးလုပ်ငန်းရှင်တွေအထိနာနေကြတာပါ။ဒီအကြောင်း Writers Dream ဆောင်းပါးကိုအခြေခံပြီးကိုညံဝင်းအောင်ကတင်ပြပေးမှာဖြစ်ပါတယ်
။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးစတင်ဖြစ်ပေါ်ပြီးအလင်းမြန်ပြန့်နှံ့မှုကြောင့်မြန်မာနိုင်ငံအပအဝင်အိန္ဒိယနိုင်ငံတွေကလာတဲ့သွင်းကုန်လမ်းကြောင်းတွေထိခိုက်နေပါတယ်။အဲ့ဒီကူးစက်ရောဂါကြောင့်ပဲနေဆက်ကတဆင့်တရုတ်နိုင်ငံနဲ့တင်ပို့နေတဲ့ဖျဲသီးတွေအဝယ်မလိုက်တော့တဲ့အတွက်သူတို့ရဲ့ပုဂံတွေကိုရန်နာထားရတယ်လို့ပဲခူးတိုင်းမတောင်မြို့နယ်ကဖျဲဆိုင်တောင်သူကိုနိုင်လင်းထက်ကပြောပါတယ
်ဒီပြဿနာဖြစ်ပြီဆိုတော့သတင်းကြားလိုက်တဲ့ကကျွန်တော်တို့အဆက်အသွယ်တွေဒီမူဆယ်ကဝယ်နေတဲ့ဒီပွဲစားတွေကုန်တဲ့ပွဲစားတွေကလည်းဒီပြဿနာဖြစ်ပြီးဝယ်လက်တွေကျော့သွားပြီမလာဘူးဆိုတော့ကျွန်တော်တို့ဒီဘက်ကတင်ပို့တဲ့လူတွေကလည်းဟိုကျွန်တော်တို့တင်ပို့တယ်ဆိုတာကကျွန်တော်တို့ဟိုမှာမူဆယ်မှာရှိတဲ့ပွဲဝင်တွေကတဆင့်သွားတာပေါ့ပွဲဝင်တွေကတဆင့်အဲကလည်းဒီပြဿနာရှိတဲ့တက်မလာကြနဲ့ဒီလည်းတော်တော်လေးကျသွားပြီဝယ်သူမရှိရောင်းသူမရှိအနေထားဖြစ်နေတယ်ဆိုတော့ဘာလို့မတက်ရဲကြတော့ဘောနော်အဲ့လိုအခြေအနေမျိုးကထိုးဆုံးစားပြီးတက်သွားတဲ့လူတွေတကယ်အယောင်းဝယ်ကြတော့ကျွန်တော်တို့ကြားသိနေတဲ့ခါမှာလည်းဒါကောက်တဲ့အခြေအနေမမြင်ရတဲ့အတွက်ဘာလို့မတက်ရဲတော့ဘော
ပဲခူးတိုင်းတွေကထွက်သမျှဖျဲသည့်အများစုဟာတရုတ်နိုင်ငံကိုတင်ပို့နေပြီးအခုလိုအခက်အခဲတွေမကြုံရခင်ကိုနိုင်လင်းထက်ရဲ့ယာကင်းထဲမှာအလို့သမားယာကနန်းနဲ့လဲပတ်နေရကအခုခါမှာတော့ဆယ်ကနန်းအထိရှော့ချလိုက်ရတယ်လို့သူကပြောပါတယ
်ကျွန်တော်လုပ်ငန်းစတင်လဲပတ်တဲ့အချိန်ဒီမှာအေက200မှာအလုပ်မှာအယောက်300နဲ့လဲပတ်တယ်ဘောနော်အခုကတော့ဒါခုဘူးကလည်းတင်ပတ်ဆက်လောက်ပဲကျတော့တယ်ဒီလက်ရှိယောဂပြဿနာဖြစ်လာပြီးတော့အချိန်ကြီးကဘာမှမတီးတော့တဲ့အချိန်မှာအလုပ်သမားတွေပြတ်လို့လိုက်ပြီးတော့လက်ရှိဆိုလို့ရှိရင်ကျွန်တော်မှအလုပ်သမားအယောက်300လောက်နဲ့အားလုံးပေါင်း300ခေါင်းဆောင်ပိုင်းအောင်ဆိုရင်အားလုံးအယောက်40လောက်နဲ့လဲပတ်တယ
်လူဦးရေထူထပ်ပြီးနိုင်ငံကလာရောက်ရင်းနှီးမြှုပ်နှံမှုကြောင့်ဆက်ယုံနေပေါ်တဲ့တရုတ်ပြည်မှာစားသုံးသူအင်အားများသလိုအစားအသောက်ကအစားလောင်စားစီနဲ့ကုန်ဉန်းပစ္စည်းတွေအစုံဝယ်လိုအားကြီးမားပါတယ်ဒီနှစ်တရုတ်နှစ်တကူကာလဟာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့လာခြင်းနဲ့တိုက်ဆိုင်နေတာမို့တရုတ်ပြည်ရဲ့အသွားအလာရောင်းဝယ်တွေကန့်သက်ခံထားရခြင်းမှာတရုတ်နေဆက်ကဝင်လာမဲ့ရောင်းကုန်တွေလည်းပိတ်မိကုန်ပါတယ်ဒါကြောင့်ဖျဲသီးတွေကိုမခူးတော့ပဲယာကင်းထဲမှာပစ်ထားလိုက်ရတယ်လို့ကိုနိုင်လင်းထက်ကဆိုပါတယ
်ကျွန်တော်တို့ကဒါပါအမှန်ဆိုရင်ဒါတရုတ်နှစ်တကူပြီးရင်ခူးရမှာဒါခူးဖို့အတွက်ဒါကျွန်တော်တို့ဒါဘယ်နည်းလောက်ပုံမှန်ခူးဖို့ရက်ထက်10လောက်ဆုံးသွားပြီ။အဲကျွန်တော်အခင်းကိုပြစ်ထားလိုက်တဲ့အနေထားဖြစ်သွားတာပေါ့နော်
။ဒီအပိုင်းတွေအတွင်းတရုတ်မြန်မာနယ်စပ်ကမှကုန်သွယ်လမ်းကြောင်းတွေပြန်ပွင့်မယ်ဆိုပေမဲ့ဈေးကွက်ဟာမရေမရအခြေအနေမှာရှိနေသေးပဲလို့ကိုနိုင်လင်းထက်ကသုံးသပ်ပါတယ်
။တော်တော်စရောဒီလာမဲ့9ရက်နေ့10ရက်နေ့အဲကိုဖွင့်ပြီလို့ပြောပေမဲ့အဲကျွန်တော်တို့ကျွန်တော်အမြင်ကတော့သူဘလောက်ဖွင့်မှလဲခွင့်ငယ်ရောဘလို့အတိုင်းတာတွေနဲ့အယောင်းဝယ်လုံးလို့ရမှာလဲဈေးနှုန်းကရောအရင်လိုပြတ်ဖြစ်နိုင်ပါမလားအဲနောက်တစ်ခုကအခုချိန်မှာဒါဒီနေ့ဆိုရင်9ရက်10ရက်လောက်ကိုလုပ်ငန်း10ရက်ကျော်ပြီပေါ့နော်လုပ်ငန်းအလုံးလုံးရက်သွားတဲ့အနေထားနေပြီးတော့မခူးဘဲနဲ့စောင့်နေတဲ့တောင်သူတွေဘလောက်တော့ပြုံပြီးတက်သွားအောင်မလဲအပေါ်မှာပစ္စည်းတွေပုံပြီးဘလောက်ရောက်မလဲအဲ့ဒီမေခွန်းတွေဟိုကဘလို့တိတိကျကျမဖြေနိုင်ဘူးအဲ့ဒီပေါ်မှာပဲရောက်လို့ ਆ ွယ်လို့ ਆ မမျှမတာနဲ့အောက်ကနေဝင်သွားမလားအည်သွေးအမဲ့အလွန်နဲ့အသီးတွေတက်သွားမလားအဲ့လိုအခြေအနေပေါ်မှာဖြစ်လာမဲ့ဈေးကွက်အနေထားရကတော့အလွန်ဆိုးရိမ်စရာကောင်းတယ်အကောင်းဘက်ကိုမျှော်လင့်လို့ရတယ်လို့အဆိုးအများကြီးဆိုးနိုင်ဖို့လဲကြုံတွေ့ရနိုင်တယ်ပေါ့နော
်ပုံမှန်အဖြစ်ဖျဲသီးတွေတင်ဆောင်တဲ့ယာကနန်းရှိတဲ့ truck ကားတွေတရုတ်နိုင်ငံထဲနေစဉ်ဝင်ရောက်နေတယ်လို့မူဆယ်မြို့ကန်တွေကပြောပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အကြီးအမားဆုံးကွန်သွယ်ပေးနိုင်ငံဖြစ်ပြီးမူဆယ်ကုန်သွယ်ကိတ်ကအဓိကကျပါတယ်အစိုးရရဲ့စီးရင်တွေအရတရုတ်မြန်မာကုန်သွယ်မှုပမာဏဟာနှစ်စဉ်ဒေါ်လာ1ဘီလီယံဘူးလောက်ရှိတယ်လို့ဆိုပါတယ်မြန်မာဘက်ကနေဆန်ပဲအပါဝင်လက်ဖက်ကြောက်သီးနှံနဲ့တရိတ်ဆန်ထွက်ကုန်တွေတင်ပို့နေတာပါတရုတ်မြန်မာနယ်စပ်ကဖွင့်ထားစေဖြစ်ပေမဲ့ဝယ်လိုအားနည်းတာကြောင့်ပြီးခဲ့တဲ့ရက်တွေကိုကြည့်ရင်တည်ပြီးတင်ထားတဲ့ထရက်ကားတွေဒီနေ့ကမှ20အစိတ်လောက်သာတရုတ်နိုင်ငံထဲဝင်နေပါတယ်မြန်မာသီးနှံကုန်သည်တွေကတော့သူတို့တည်တီးကားတွေကိုပြည်တွင်းနဲ့ပြန်လှည့်ပြီးအခြားမျိုးတွေမှာလမ်းရောက်ဖို့စဉ်းစားနေပေမဲ့ပြည်တွင်းမှာကဝယ်လိုအားနည်းနေတာပါ။ဒါမဲ့သတင်းပတ်တွေတဲ့နောက်တစ်ချိန်အသီးစုခူးဖို့အချိန်ရောက်လာတော့မှာမို့အဝယ်မလိုက်ခဲ့ရင်ဖျဲသီးတွေပုတ်ပြီးအရှုံးနဲ့ရင်ဆိုင်ရမှာကိုလည်းတောင်းသူတွေစိုးရိမ်နေကြပါတယ်ခင်ဗျာ။